ကချင်ပြည်နယ်ဖားကန်မြို့နယ်မှာအလေးချိန်တန်100ကျော်တဲ့ကြောက်စိမ်းအရိုင်းလုံးကြီးကို24တွေ့ရှိထားပါတယ်။ကြောက်စိမ်းလုံးအရွယ်စားကြီးမားလွန်းတာကြောင့်လက်ရှိအချိန်ထိကာလတန်ဖိုးမဖြတ်နိုင်သေးသလိုတည်ယူနိုင်ခြင်းလည်းမရှိသေးပါဘူး။နေမြေကန်တိုင်ရင်တပ်ဖွဲ့တွေကကြောက်စိမ်းလုံးကြီးကိုလုံခြုံရေးယူထားပေးပါတယ်။ VOA သတင်းတော့မတ်မေခါကပြောပြမှာဖြစ်ပါတယ်
။ဒီကြောက်စိမ်းဟာဖားကန်မြို့နယ်စိတ်ငူကျွရအုပ်စုမက်လင်ချောင်မော်ကနိုင်ငံတော်နဲ့အကျိုးတူလုပ်ကိုင်နေတဲ့ရတနာတောင်တန်းကုမ္ပဏီလုပ်ကွက်မှာတူဖို့ရရှိခဲ့တာဖြစ်ပါတယ်။ခုတွေ့ရှိတဲ့ကျောက်စိမ်းတုံးကြီးဟာဒေတာအခေါ်လုံစွတ်ကျောင်းမျိုးစားဖြစ်ပြီးကမ္ဘာအကြီးဆုံးလုံစွတ်ကျောင်းလို့ယူဆနေကြပါတယ်။အရေးသေးကောင်းတဲ့အဖိုးတန်ကျောက်စိမ်းဖြစ်တယ်လို့ခန့်မှန်းထားပြီးလောလောဆယ်မှာတော့ကျောက်စိမ်းကြီးရဲ့တန်ဖိုးကိုအတိအကျပြောလို့မရသေးပါဘူး။တွေ့ရှိခဲ့တာနဲ့ပတ်သက်ပြီးတယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်။
ရနတောင်နှန်းကုမ္ပဏီဆိုရနတောင်နှန်းကျောင်းနှန်းကုမ္ပဏီမက်လင်ကျောင်းလောက်ကနှစ်ကတည်းကအသေးချင်း230ခန့်ရဲ့ကျောက်စင်းတူကြီးတွေ့တယ်ပေါ့နော်။သူကတော့လောဆယ်မှာသူ့ရဲ့အနာရှိတဲ့ဘိုင်းတွေဘိုင်းလေးဘိုင်းကွဲသွားတယ်။ဘိုင်းနေတဲ့တော့8တန်းတုံးပေါ့နော်6တန်းကတည်းတုံးပေါ့9တန်းကတည်းတုံးပေါ့အဲ့လိုကြီးတော့လည်းဘာဖြစ်ကွဲသွားတာရှိတာပေါ့နော်ပဲ့ထွက်သွားတယ်နော်။ပါလို့ပေါ့တန်း230ကြီးပါတယ
်။ဒီကျောက်တုံးကြီးဟာကျောက်ကျောမြေလွာနဲ့ကပ်နေတဲ့ကျောက်ဖာနေရာမှာတွေ့ရှိခဲ့တာဖြစ်ပြီးဒီကျောက်တုံးကြီးကိုတည်ယူဖို့ကတော့စဉ်းစားနေဆဲဖြစ်တယ်လို့သူကပြောပါတယ်
။ဟိုတည်ယူရမျိုးဆိုအသေးတယ်တော့သူတို့တည်ပြီးတော့တည်လာပြီလေ။တည်နေရတော့ဟိုအကြီးရတော့သူဘယ်လိုတည်မလဲဆိုတာလေ။ဟိုနေရာလို့ဒီလိုမဟုတ်ဒါကြီးတန်း230ဆိုတာခက်တယ်လေ။2030မတိုင်ခင်တော့လည်းအဲ့ဒီပဲ mass ကုန်နေတယ်ကျောက်စင်းတုံးရခဲ့ပြီပါလေ။မတည်နိုင်လို့ဒီတိုင်းပဲနေရာမှာပြုလို့ညွှန်ထားတိုင်းရှိတယ်။ဒါနဲ့တော့တည်မှုတူအများကြီးစဉ်းစားမှာတာကြီးနေရာတကယ်ဆိုတော့ကားရင်းနဲ့လမ်းကြီးနဲ့ဝိတ်တယ်သူဘယ်လိုလုပ်မလဲဆိုသူစဉ်းစားနေကြတော့မှာကျွန်တော်တို့ကတော့တန်ဖိုးလဲလို့ဆိုသတ်မှတ်ထားတာမရှိသေးဘူးနော်။ကျွန်တော်တို့ပြည်လာတော့နေတော်စီအနည်းဆုံးတော့ဟိုရင်းတော်ကနေဆိုတော့သူအချိုးကအချိုးယူဆိုရင်46000ပေါ့နော်။ကျွန်တော်က40ရမယ်။ဝါ60ရရမယ်။ဒီမှာမှကျွန်တော်က46000ဆိုတော့မှာသူအခွန်ခတွေကိုပတ်ပါဦးဗျာနော်။ကြာခွန်လေးတော်ဘေးရမယ်ဒီတော့ကိုပြန်တော့ခွန်လေးပါပါပေါ့နော်။တော့အတိအကျတော့တန်ဖိုးမသိရကြဘယ်လောက်ရမယ်ဒီခံမလို့မရဘူးလေနော်
။တည်ယူနိုင်မှုမရှိသေးတဲ့ကျောက်စိမ်းတုံးရဲ့လုံခြုံရေးဘိုင်းကိုတော့နေမြေကန်တရင်တက်မတွေကစောင့်ရှောက်ထားတယ်လို့ပြောပါရယ်။လက်ရှိကချင်ပြည်နယ်ဟာမငိမ့်ချမ်းတဲ့နေမြေတစ်ခုဖြစ်တယ်လို့ကျောက်စိမ်းတွေထွက်နေတဲ့ဖားကန်ဒေသဟာလည်းလုံခြုံရေးအရာအားနည်းနေတဲ့ဒေသလည်းဖြစ်ပါရယ်။တရင်ဇာတခွဲဝေရေးဘိုင်းနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်နေတဲ့မြန်မာနိုင်ငံမှာတွင်းထက်ရတနာတွေထွက်ရှိနေပေမဲ့အကျိုးခံစား권ဘိုင်းမှာပြည်သူတွေရရှိတာထက်လူနည်းစုအာဏာရှင်တွေသာရရှိနေတာကြောင့်အခုထွက်ရှိလာတဲ့တရင်ဇာတကလည်းဒေသအတွက်ဘလောက်အကျိုးရမလဲဆိုတာကိုတော့ပြောဖို့ခက်ပါသေးတယ်။ကြောက်စိမ်းတုံးနဲ့ပတ်သက်ပြီးကချင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မင်းကတော့ကြောက်စိမ်းကနေရလာတဲ့ငွေကြေးတွေကိုပြည်နယ်အတွက်အသုံးပြုနိုင်ဖို့အကောင်ဆုံးတိုက်တွန်းပြောဆိုသွားမယ်လို့သူကပြောပါတယ်
။ဒီပါတို့လည်းသူလေးနေတဲ့သက်သက်နဲ့ပေါ့ကွာ။သူမြတ်ရရရှိနေရဘူး။သူတို့ user တွေကတော့နိုင်ငံတော်နဲ့အကျိုးတူတူကြတာလေ။သူလည်းရတဲ့တာရဖို့ကွာ။လည်းရပြီးနေတော့ကချင်ပြည်နယ်အတွက်လည်းသူပြန်လုထိုက်တာလေးပဲ။လမ်းပတ်ကတည်းကပေါ့ကွာ infrastructure လေးလို့ပြင်တော့ပုံအကောင်လာဖို့လို့နော်ဒါတော့အခုအင်ဂျင်နီယာဒီဂျင်နီယာမျိုးနဲ့အဓိကကြိုးလင်းတာတော့အဲ့ဒါကြီးကိုအဓိကကြိုးလင်းတာစပွဲရဖို့ပါပဲပေါ့ငါတို့စီမှာသူတော်တွေမှာငါတို့ကအမေရိကန်ဒေါ်လာတန်ပြန်မျိုးတီကျေးတော့အခြေချစွဲနေတဲ့ချီးရဲကျေးရတာကြီးရတဲ့အရူပြည်ကြီးချင်းနဲ့လုံလုံလုံနဲ့ဘုရားတိုင်းရတဲ့နိုင်ငံတော်တက်ဖက်ဆိုလို့ရှိရင်တော့အသိပြအေးစေပါကွာချမ်းသာပါတယ
်ဖာကန်ကြောက်စိမ်းတွင်ဒေတာနတ်မော်ကျွရမှာပြီးခဲ့တဲ့2000ခုနှစ်တုန်းကလေကပအကြီးဆုံးကြောက်လို့သတ်မှတ်ထားတဲ့တန်ချိန်3000လောက်ရှိတဲ့ငုတ်ကြောက်အမျိုးအစားကြောက်စိမ်းထွက်ရှိခဲ့ပူပါတယ်ရှင်